ကချင်လူလဲ့ရေးတက်မတော် KIA ကနေတင်းယူထားတဲ့ကချင်ပြည်နယ်ဖားကံမြို့နယ်နန်ရရွာအနီးကိုဒီကနေ့မနက်ပိုင်းမှာစစ်ကောင်စီကလေရင်နဲ့တကြိမ်ပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်မို့လို့တင်းဆောင်နေတဲ့နန်ရရွာသားတွေနေရက်ကိုမပြောင်းချဖို့ KIA ဘက်ကတားမြစ်ထားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။တချိန်ထဲမှာပဲမြစ်ကြီးနားအခြေဆိုင်နန်ပေါင်လေးတဲ့စခန်းကိုရှော့တိုက်ဒုံးနဲ့သူတို့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်လို့ကချင်ပြည်နယ်အခြေဆိုင် PDF အဖွဲ့ကသတင်းထုတ်ပြန်ပါတယ်။ကချင်ပြည်နယ်ဘက်ကစီရင်နောက်ဆုံးအခြေအနေတွေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်
။မြစ်ကြီးနားမိုးကောင်ဖားကန့်ကားလမ်းပေါ်ကစစ်ကောင်စီရဲ့အရေးပါတဲ့နှံရတပ်စခန်းကိုဒီလ17ရက်နေ့က KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတင်ယူခဲ့တာပါ။တလို့စဲဒေသတွင်းမှာစီရင်တင်မာမှုတွေဆက်ရှိနေပြီးဒီကနေ့ဧပြီလ16ရက်နေ့မနက်ပိုင်းမှာတော့နှံရနဲ့6မိုင်ခန့်အကွာကစပေါ်မော်အနည်းကိုစစ်ကောင်စီဘက်ကဘုံကျဲတာရှိကြောင်းဒေသခံတအူးက VOA ကိုပြောပါတယ
်ဒီမဲ့ပေါ်မှာဒီကျွန်တော်နိုင်ငံဒီကကိုတော့ဒီစပေါ်မော်ရဲ့ဆက်နံပါတ်ဒီမြစ်ကြီးကတော့ဘုံကကျဲတာကိုယ်ဒီဘုံရဲ့ဆက်ရစစ်ကောင်မော်ကတော့ဒီမှာပေါ်ဝင်ပြီးမှတော့ဆက်ရပေါ်ဘုံမော်အင်းနိုင်ငံနဲ့ဒီနဲ့ဆက်မော်လို့ဒီတော့တစ်ခါတော့မြစ်ကြီးကဒီမှာလာကျဲတယ်ဒီကြီးကအဲဒီမှာကျတာလေးကျဲတာ
တိုက်ပွဲဖြစ်ပွားတာမရှိပဲလေကြောင်းကဘုံကျဲတာဖြစ်ကြောင်းပြောပါတယ်။နှံရတပ်စခန်းကို KIA တိုက်ခိုက်စင်မှာဒေသခံတွေဟာနေရဆွန့်ခွာပြီးတင်းချောင်ခဲ့ကြပါတယ်။ဒီအပိုင်းတိုက်ပွဲတွေငြိမ်သက်နေတဲ့မှာနှံရဒေသခံတချို့ကနေရပြောင်းကြပေမဲ့ KIA ကတော့မပြောင်းဖို့တားမြစ်ထားကြောင်းဆက်ပြောပါတယ
်။နှံရအခြေအနေကဆိုးတော့ဒီချိန်တော့အေးကြမ်းနေဒီချိန်တော့ကြာနေဘူး။အဲ့ဒါပေမဲ့ရောမကြောက်ခဲ့ဘူးပေါ့။ဘာဖြစ်လဲ။ဒါလည်းကဒီဘူးလာကျိုးမှသူ့လိုပေါ့နော်။
တိုက်ပွဲကာလအတွင်းစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်နှံရကျေးရွာကနေအိမ်24အိမ်နဲ့မနေပျက်စီးခဲ့ကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒေသခံတွေကတော့နစ်ဆန်တရဲနေကစတင်ပြီးဖားကန့်လန်းကိုမော်တော်ယာဉ်တွေသွာလာနေကြောင်းပြောပေမဲ့ကဲပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဒေသတွင်းအခြေအနေဟာတည်ငြိမ်မှုမရှိသေးကြောင်းပြောပါတယ်။ဒီကနေ့မနေ့စင်နာရီခန့်မှာတော့မြစ်ကြီးနားမြို့မော်ဖောင်းရွာအနီးရှိနန့်ပေါင်လေးတပ်စခန်းကို109မှာရှော့တိုက်တုံး10လုံးနဲ့ပြစ်ခတ်တိုက်ခတ်ခဲ့ကြောင်း MDPDF ကမြောက်ပိုင်းညီနောင်များပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ထိခိုက်ပျက်စီးမှုအခြေအနေကိုစုံစမ်းနေစေဖြစ်ကြောင်းသတင်းမီဒီယာတွေကို MDPDF တာဝန်ရှိသူတွေကပြောဆိုထားပါတယ်။ BOA ကမေးမြန်းလာမှာတော့အတန်နဲ့ဖြေကြားလို့အဆင်မပြေကြောင်းတုံ့ပြန်ထားပါတယ်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းဒီသတင်းကိုစုံစမ်းနေစေဖြစ်ကြောင်းအခုလိုပြောပါတယ
်။line ပေါ်မှာတော့သိရပါတယ်ဒါပေမဲ့ဒေသခံတွေကတော့မကြည့်တော့သူကတော့မကြောက်ဘူးလို့ပြောတယ်ဘလို့လဲပေးဖို့စုံစမ်းနေသေးဖြစ်ပါတယ်ကျွန်တော်လည်းကျွန်တော်ရင်းများကိုတော့မဲကြည့်တယ်ဒါပေမဲ့တီရီရှာပြောနေတာတော့ဘယ်သူမှမရှိဘူ
းမြစ်ကြီးနားမြို့ကန်တွေကိုဆက်သွယ်မေးမြန်းလာမှာတော့အများစုကလူမှုကွန်ရက်စာမျက်နှာမှာဖတ်ရပေမဲ့တိကျအတိအပြုပြောဆိုတာမရှိပါဘူးနှံ့ပေါင်လေးတပ်စခန်းကိုဒီဒီချင်းတိုက်ခိုက်တာဟာဒုတိယအကြိမ်မြောက်ဖြစ်ကြောင်းလဲNB PDF ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျ